ရှင်ပေါင်းမင်္ဂလာညနေခင်းမှာစိတ်လက်ကြည်သာရှိကြပါရဲ့လားခင်ဗျာ VOA အမေရိကန်တန်းရဲ့2018ခုနှစ်ဩဂုတ်လ31ရက်တောက်ကြနေညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ19.25 ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ကွလွန်သူထက်လွတ်တော်အမတ်ဂျွန်မကင်းဟာဂုံတိတ်ကတည်ရှိသူတတ်တည်ရှိသူတိုင်းပြည်တော်ဝင်ခြေပြင်းသူမိတ်ဆွေကောင်တူအဖြစ်ဒုသမရဟောင်းဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။တောင်မြောက်ကိုရီးယားတတိယကြိမ်ထိပ်သီးဆွေးနွေးပွဲအတွက်ပြင်ဆင်ဖို့တောင်ကိုရီးယားထုတ်ကိုယ်ဆွေးဖွဲ့ရှေ့တစ်ပတ်တည်းမြောက်ကိုရီးယားကိုသွားဖို့ရှင်းနေပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုနားလောင်နေသူကြီးညာပြေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံမှာနောက်ဆုံးဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်အဖွဲ့ရဲ့ရခိုင်ခရီးစဉ်ဒီကနေ့စတင်လိုက်ပါပြီ။အဲ့ဒီခရီးစဉ်နဲ့ပတ်သက်လို့ဒေသခံရခိုင်လွှတ်တော်ကိုယ်စားလှယ်တွေကဘယ်လိုအကြံပြုချက်တွေရှိနေပါသလဲ
။ရခိုင်ကိုခုဆင်းလာတဲ့ဒီကော်မရှင်အနေနဲ့တော့ရခိုင်ပြည်သူလူထုနဲ့အနည်းစားဆုံးဖြစ်တဲ့ကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်တွေနဲ့တော့ပြည့်ပြည့်နေလို့ရှင်ပါ။
ရခိုင်လွတ်တော်အမတ်ဦးထွန်းတာစိန်ပြောသွားတာပါဒီအကြောင်းတင်ပြခြင်းနဲ့အတူနိုဝင်ဘာလာထဲကျင်းပမဲ့ဂျားပြရွေးကောက်ပွဲအတွက်ဘယ်လိုပြင်ဆင်နေကြသလဲဆိုတာနဲ့တကူတော်ဆန္ဒပြသူတဦးကိုဖမ်းဆီးလိုက်တဲ့အကြောင်းတင်ပြမှာဖြစ်တယ်လို့လူမသိသူမသိရန်ကုန်တိုင်းရေပြင်ထဲကိုဝင်လာတဲ့အင်ဒိုနီးရှားသင်္ဘောကြီးရဲ့နောက်ဆုံးအခြေအနေကိုလည်းပြောပြဖို့ရှိပါတယ်အခုရင်ဆုံးတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
ကွလွန်သူထက်လွတ်တော်အမတ်ဂျွန်မကင်းဟာဂုံတိတ်ကတည်ရှိသူတတ်တည်ရှိသူတိုင်းပြည်တော်ဝင်ခြေပွန်သူတူဖြစ်ဘဝတလျှောက်ချင့်ချယ်နေထိုင်ခဲ့သူမိတ်ဆွေတူဖြစ်ကြောင်းဒုသမောင်ဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်အသက်82နှစ်အရွယ်မှာကွလွန်သွားသူမကင်းနှစ်ပေါင်း30ကျော်ကိုစားပြုခဲ့တဲ့မဲဆန္ဒနယ်မြေဖြစ်တဲ့အရီဇိုနာပြည်နယ်မြို့တော်ဖီနစ်မှာမနေ့ကကျင်းပတဲ့အောက်မေ့ပွဲအခမ်းအနားမှာပဲဒုသမောင်ဘိုင်ဒန်ကမကင်းဟာစံနူနာယူရမယ့်ဇယိုက်လက္ခဏာရှိသူတူဖြစ်နေတယ်လို့ပြောဆိုခဲ့တာပါဟောနောက်ကစားယောဂအချိန်တော်ကြာခံစားခဲ့ရပြီးတဲ့နောက်ပြည်ကတဲ့တရင်ပတ်ကုံကကွလွန်သွားတဲ့စစ်ပြန်သေးရဲကောင်းလည်းဖြစ်ဝါရဲလွတ်တော်မှလည်းဖြစ်တဲ့မကင်းကိုနောက်ဆုံးအချိန်ခုန်ပြတဲ့အခမ်းအနားတွင်ဒီမိုကရက်တစ်ပါတီဝင်တူဖြစ်တဲ့ဒုသမောင်ဘိုင်ဒန်ကပြန်ပြက်ရီပပ်ဘလစ်ကန်ပါတီကမကင်းနဲ့မိတ်ဆွေဖြစ်ရင်းနှီးမှုဟာနိုင်ငံရေးသဘောထားကွဲလွဲမှုတွေကိုကျော်လွှားနိုင်ငံကြောင်းလည်းပြောဆိုသွားပါတယ
် The truth is John's code was ageless is ageless
မကင်းရတီကျေးရအသက်အရွယ်အပိုင်းခြားမရှိကြောင်းနိုင်ငံရေးထက်အခြေခံစံတန်ပိုးတွေကိုအလေးထားသူဖြစ်ကြောင်းဒုသမရာပိုင်ဒင်ကပြောဆိုခဲ့တာပါလူတယောက်မှာအခြေခံကျင့်ဝတ်တွေလေးစားစရာတွေကင်းမဲ့ပြီဆိုရင်သူနဲ့လမ်းခွဲရလိမ့်ရှိတယ်လို့အာနာအလွဲသုံးစားလုပ်တဲ့လူရည်မျိုးကိုတီးခံတတ်သူမဟုတ်ကြောင်းလည်းပြောဆိုသွားပါတယ်ဒုသမရာပိုင်ဒင်ဟာကွလွန်သူမကင်းနဲ့ထက်လွတ်တော်မှာနှစ်ပေါင်းများစွာရှင်တွဲလှုပ်လှုပ်ခဲ့ဘူးသူတူဖြစ်ပြီး2008ခုနှစ်သမရာရွေးကောက်ပွဲမှာမကင်းနဲ့ရှင်ပြိုင်အနိုင်ရခဲ့တဲ့သမရာဘရက်ကူဘာမှအဆွေရမှာဒုသမရာအဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်မကွလွန်ငယ်မှာပဲသူ့စာဗနာခန်းထဲမှာအမှားစကားပြောဖို့သမရာအောင်နေဖြစ်တဲ့အိုဘားမားနဲ့ဂျော့ဂျ်ဘုရှ်တို့ကိုဖိတ်ကြားထားပြီးမနက်ပိုင်းစနေနေ့ဝါရှင်တန် DC ကအထင်ကြီးရကက်သီဒရယ်ဘုရားကျောင်းကအခမ်းအနားမှာသမရအောင်တွေတက်ရောက်စကားပြောဖို့လည်းစီစဉ်ထားကြတာပါတနင်္ဂနွေနေ့မှာတော့သူတက်ရောက်ခဲ့ပြီးမယ်လန်ပြည်နယ်ကအန်နပိုလစ်ရေတပ်စစ်တပ်ကမှမြုပ်နှံတကြုံမှာဖြစ်ပါတယ်
ကွယ်လွန်သူအမေရိကန်အထက်လွှတ်တော်အမတ်ဂျွန်မကင်းကိုဗီယက်နမ်အဖွဲ့အစည်းနေရာကျောကကိုစလီရီနဲ့တခြားလူပုဂ္ဂိုလ်တွေဟနွိုင်းမြို့တော်ကအမေရိကန်တပ်ရင်းကိုဒီသတင်းမှာအတွင်သွားရောက်ကုန်မျိုးနှုတ်ဆက်ကြတယ်လို့ဗီယက်နမ်အစိုးရပိုင်း VNA သတင်းဌာနနဲ့ TikTok သတင်းဌာနတို့ရဲ့သတင်းတွေမှာဖော်ပြပါရတယ်။အဲဒီလိုသွားရောက်ကုန်မျိုးနှုတ်ဆက်ကြတဲ့ထက်မှာဗီယက်နမ်ထိပ်တန်းခေါင်းဆောင်တွေဗီယက်နမ်ကွန်မြူနတီပါတီဘုတ်ကော်မတီပြည်ပဆက်ဆံရေးကော်မရှင်ဝန်ကြီးဌာနတွေအစိုးရဌာနတွေအဖွဲ့အစည်းတွေနဲ့ဗီယက်နမ်အမေရိကန်အဖွဲ့ကကိုစလီရီပါဝင်တယ်လို့ဗီယက်နမ်ပြည်တွင်းသတင်းတွေမှာဖော်ပြပါရတယ်။တခြားတပ်ရင်းအတော်များများကကိုစလီဟနွိုင်းမြို့မှာရှိတဲ့နိုင်ငံတကာအဖွဲ့အစည်းတွေအမေရိကန်တက္ကသိုလ်ကောလိပ်တွေမှာပညာသင်ကြားခွင့်ရခဲ့တဲ့ဗီယက်နမ်ကျောင်းသူကျောင်းသားတွေဗီယက်နမ်စစ်ပြန်ကြီးတွေတီးခြားလွတ်လပ်တဲ့သတင်းထောက်တွေနဲ့ဘလော့ဂါတို့ကလည်းဂုဏ်ပြုနှုတ်ဆက်ကြသူတွေမှပါပါတယ်။မစ္စတာမကင်းဟာယူသားပြီးတော့ရဲစွမ်းတက်တဲ့နယ်ပြေဆုံးတဲ့မြင့်မြတ်သူတဦးဖြစ်တယ်လို့လည်းတန်ယုံကစီစဉ်ပေးတဲ့ဝန်ထဲမှတ်တမ်းစာအုပ်မှာချီးကျူးဂုဏ်ပြုရေးသားခဲ့ကြတယ်လို့လည်းဒေတာရင်သတင်းတွေကပြောပါရတယ်။ဒါအပြင်1969ခုနှစ်မှာမစ္စတာမကင်းလေရင်ပစ်ချခံရပြီးဖမ်းဆီးခံခဲ့ရတဲ့ဟနွိုင်းမြို့ကထော့ခ်ဘီချ်ရေကန်ကြီးမှာလည်းဗီယက်နမ်နေလာရောက်ကုန်ပြုခဲ့ကြပါရယ်မစ္စတာမကင်းဟာဗီယက်နမ်စစ်ပွဲအတွင်းစစ်တုံးပန်းအဖြစ်နဲ့6နှစ်နီးပါးနှိပ်စက်ညှဉ်းပန်းမှုတွေနဲ့ဖမ်းဆီးထိန်းသိမ်းခံခဲ့ရတာပ
ါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတရုတ်နိုင်ငံနဲ့ကုန်သွယ်စစ်ပွဲအရှိန်မြင့်မှုပြင်ဆင်နေပါတယ်တရုတ်နိုင်ငံကတွင်းကုန်တွေပေါ်နောက်ထပ်ဒေါ်လန်ပီလီယာနေရာအခွန်တုံးမြင့်မဲ့အစီအစဉ်ပေါ်အများပြည်သူကသဘောထားပြင်ထင်မှုသတ်မှတ်ထားတဲ့ကာလရှစ်သတင်းပတ်မှာကုန်ဆုံးနိုင်တဲ့ပြည်နယ်တွေထဲစတင်မှုပြင်ဆင်နေတဲ့အကြောင်းလဲ Bloomberg သတင်းဌာနကဖော်ပြလိုက်တာပါ နီးစပ်သူတရင်းမြစ်6ခုကိုကူကထားပြီးအဓိကဗန္ဒာရေးစီးပွဲမှာချဆင်းမှုတွေကြုံရတဲ့ Bloomberg သတင်းဌာနရဲ့ဖော်ပြချက်နဲ့ပတ်သက်လို့သမ္မတအင်ဘီယိုကမှတ်ချက်ပေးဖို့ညှဉ်းဆဲထားပါတယ်။သမ္မတထရန့်ကတော့ American စီးပွားရေးမှာနင်နာမှုတွေရှိနေတယ်ဆိုပြီးကွန်ဆွေရေးမှာတင်းမာတဲ့မူဝါဒတွေချမှတ်ရေးရွေးကောက်ပွဲမဲဆွေရမှာပြစ်ထားတဲ့ကိရိတိုင်အကောင့်ထက်ဖော်ရမှာအောင်မြင်မှုတွေရနေတဲ့အကြောင်းပြောဆိုနေတာပါ။အဓိကကွန်ဆွေရေးနိုင်ငံတစ်ခုဖြစ်တဲ့တရုတ်နိုင်ငံကို American လုပ်ငန်းတွေစီးပွဲမှာပုံမဝင်ရောက်ခွင့်ပေးဖို့ညာနောက်ဥစ္စာပစ္စည်းမူဝါဒဝင်ကိုအကာအကွယ်ပေးဖို့ကွန်ဆွေရေးမှာမညီမျှမှုတွေဖြစ်စေရလို့ဆိုတဲ့တရုတ်ကုမ္ပဏီတွေကိုအစိုးရကထောက်ပံ့မှုတွေဖြတ်တောက်ဖို့အစီအစဉ်တွေနဲ့ဒေါ်လာ385ဘီလီယံကွန်ဆွေရေးကွာချက်ရှော့နှံ့အောင်ကြိုးပမ်းဖို့လည်းအမေရိကန်ကတရုတ်နိုင်ငံကိုတောင်းဆိုထားပါတယ်
။အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာပြီးခဲ့တဲ့အင်္ဂါနေ့ကလုပ်တဲ့နိုင်ငံရေးလူထုစုဝေးပွဲမှာသမ္မတဒေါ်နယ်ထရမ့်ကအမေရိကန်ထိပ်တန်းတရားရေးဆိုင်ရာအရာရှိတွေကိုထပ်ပြီးတော့တိုက်ခိုက်ပြောဆိုသွားပါတယ်။သူတောင်းဆိုထားတာတွေကိုလောက်ကမ်းမပေးဘူးဆိုရင်တရားရေးဌာနရဲ့လိုအပ်တွေမှာကြားဝင်ဆောင်ရွက်မယ်ဆိုပြီးချင်းချောက်ပြောဆိုသွားတာပါ။အမေရိကန်ပြည်သူပြည်သားတွေစိတ်ဆိုးသောတာထွက်နေကြတဲ့အတွက်တရားရေးဌာနနဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရို FBI ကသူတို့လုပ်ရမယ့်အလုပ်ကိုမှန်မှန်ကန်ကန်နဲ့အခုချက်ချင်းလုပ်ဖို့လိုသလိုအဲ့ဒီလိုလုပ်ဖို့ပြက်ကွက်ရင်သူ့အနေနဲ့ကြောင်းဝင်ရလိမ့်မယ်လို့ Mr. Trump ကပြောဆိုသွားပါတယ်။လာမယ့်နိုဝင်ဘာလွှတ်တော်ကြာကာလရွေးကောက်ပွဲမတိုင်ခင်လုပ်တဲ့ဒီစုဝေးပွဲမှာ Democrat Party ဟာကျန်းမာရေးဆောက်ရှောက်မှုဆိုင်ရာမူဝါဒတွေကိုတလွဲအသုံးပြုနေတယ်လို့လည်း Mr. Trump ကဆွဆွဲတိုက်ခိုက်သွားပါတယ်။အင်ဒီယားနာပြည်နယ်ကို Venezuela နိုင်ငံလို Socialist နိုင်ငံဖြစ်အောင် Democrat တို့ကလုပ်နေတယ်လို့လည်းသမ္မတ Trump ကပြောဆိုသွားပါ။ဒါအပြင် NAFTA လို့ခေါ်တဲ့ American, Canada နဲ့ Mexico သုံးနိုင်ငံကြားလက်မှတ်ရေးထိုးထားတဲ့ကုန်သွယ်ရေးသဘောတူစာချုပ်နေရာမှာအစားထိုးဖို့လုပ်ကင်သွားမယ်လို့လည်းသမ္မတ Trump ကပြောပါရယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကပဲ NAFTA မှာပါဝင်တဲ့ကနေဒါနိုင်ငံကိုပေးဖက်ပြီး American နဲ့ Mexican တို့ကုန်သွယ်ရေးသဘောတူညီမှုတွေရခဲ့ပါရယ်။အဲ့ဒီသဘောတူညီမှုမှာကနေဒါကပါဝင်လုပ်ကင်လိုခြင်းမရှိဘဲအခုမှ American ကိုလာပြီးတော့ကုန်သွယ်ရေးကိစ္စညှိနှိုင်းနေတယ်လို့သမ္မတ Trump ကပြောဆိုသွားတာပါ။နောက်ပြီးသူ့ကိုပြင်းပြထန်ထန်ဝေဖန်ကြတဲ့သတင်းထောက်တွေကိုလည်းသူ့ရဲ့နိုင်ငံရေးအတိုက်အခံတွေနဲ့မဟာမိတ်ဖွဲ့ထားကြတယ်ဆိုပြီးလူလူစုဝေးပွဲမှာသမ္မတထရမ့်ကထပ်ပြီးတော့ဆွဆွဲတိုက်ခိုက်သွားပါတယ
်ဒီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိဒိုင်းထိုမီတာ70 kHz 10683ဒိုင်းထိုမီတာ19 kHz 15565နဲ့ဒိုင်းထိုမီတာ25 kHz 11965တို့ကလည်းထုံးလွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်မြန်မာပိုင်းစစ်စင်းရဲ့တောက်ချာနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့တိမ်းနဲ့ချီရဲ့ရိုဟင်ဂျာဒုက္ခသည်တွေကကိုဝင်ဆောင်နေတဲ့မွေးကိစ္စကလေးတွေရဲ့အကျန်းမာရေးခြေနေပေါ်ဆိုးရိမ်မှုတွေကြီးထွားလာနေပါတယ်။ဒုက္ခသည်စခန်းတွေမှာဖြစ်သလိုနေထိုင်နေရတဲ့အတွက်ကိုဝင်ဆောင်တွေမွေးကိစ္စတွေနဲ့မိခင်တွေတကူရေးတန်ရှင်ရေးအကျန်းမာရေးဆောက်ရှောက်မှုတွေချို့တက်နေတာကြောင့်ဆိုးရိမ်စရာကောင်းတဲ့အကြောင်းအကျန်းမာရေးဝန်ထမ်းတွေသတိပေးနေတာပါ။ဆင်းရဲချို့တက်မှုပညာရေးနဲ့ဘုသူတအားနည်းမှုတွေကြောင့်မိခင်လောင်းတွေမွေးကိစ္စတွေနဲ့မိခင်တွေအတွက်ကျန်းမာရေးမှာအားနည်းချက်တွေရှိနေတယ်လို့လည်းဆိုပါတယ်ဒုက္ခသည်စခန်းတွင်အပတ်စဉ်ကလေး90လောက်မွေးဖွားနေပေမဲ့လေးပုံတစ်ပုံသာဆေးရုံဆေးခန်းတွေမှာမွေးဖွားဝင်ရနေတာပါပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်ကပိပကတ်တွေကနေဖျက်ပြလာခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစာမျိုးကဒုက္ခသည်စခန်းတွေမှာမွေးဖွားတဲ့ကလေးရေတွေဟာ16000ချီကျောင်းလဲကုလသမဂ္ဂကလေးမြတ်ရန်ပုံငွေဖွဲ့ UNICEF ကမေလာထဲမှာသတင်းထုတ်ပြန်ထားပါတယ်အခုခါမှာတော့ UNICEF ကဒေသခံဆွေးနွေးမှုတွေဖွဲ့စည်းနေလက်တွဲပြီးအမျိုးသမီးတွေကျန်းမာရေးပညာပေးလုပ်ငန်းတွေဆောင်ရွက်နေကြတာပါပြီးခဲ့တဲ့နှစ်ဩဂုတ်လတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလူညိုစကန်တွေကိုစီးနှင်းတက်ခတ်ခဲ့တဲ့ ARS ဆင်းအောင်စုကိုမြန်မာလူညိုတပ်ဖွဲ့ရဲ့လိုက်လံရှင်းလင်းရကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေစူးစူးဝါကျူးလွန်နေတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူပေါင်း6000ကျော်ရှိကြောင်းလဲကုလသမဂ္ဂကခန့်မှန်းထားတာပါလူခွင့်ရေးချုပ်ဖောက်မှုစွပ်စွဲချက်တွေနဲ့ပတ်သက်လို့လဲလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ဖော်ထုတ်ဖို့နိုင်ငံတကာကတောင်းဆိုနေပါတယ်မြန်မာဆွေးနွေးကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားလို့နိုင်ငံတကာအတိုင်းဝန်းကစွပ်စွဲနေတဲ့အထိလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်တာမရှိကြောင်းနဲ့ကျူးလွန်မှုတချို့ကိုလဲဖော်ထုတ်ရေးရမှုတွေရှိကြောင်းတုံ့ပြန်ထားပါတယ်
တောင်မြောက်ကိုရီးယားနိုင်ငံကောင်ဆောင်တို့ရဲ့တရားအကြိမ်ထိပ်တီးဆွေးနွေးပွဲကျင်းပရေးချုပ်တင်ပြင်ဆင်မှုတွေလုပ်ဖို့တောင်ကိုရီးယားအထူးကိုယ်စားလှယ်အဖွဲ့လာမယ့်သတင်းမှအတွင်မြောက်ကိုရီးယားကိုတွားရောက်ဖို့ရှိပါတယ်။လာမယ့်ပုတ်ထုံးနဲ့မှာအထူးကိုယ်စားလှယ်အဖွဲ့ကိုဆီလိုမယ်လို့တောင်ကိုရီးယားသမ္မတပြောခွင့်ရသူကဒီကနေ့ပြောဆိုသွားပေမဲ့ကိုယ်စားလှယ်တွေရဲ့နာမည်ကတော့ထုတ်ဖော်ကြေညာတာမျိုးမရှိသေးပါဘူး။တောင်မြောက်ကိုရီးယားထိပ်တီးဆွေးနွေးပွဲကျင်းပမယ့်ရက်အပအဝင်နိုင်ငံကြားဆက်ဆံရေးတိုးတက်ဖို့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးနဲ့ဒေသတွေငြိမ်းချမ်းရေးတည်ဆောက်ဖို့ဆိုတဲ့အကြောင်းအရာအတော်များများကိုအထူးကိုယ်စားလှယ်အဖွဲ့တို့ဆွေးနွေးကြမယ်လို့သမ္မတပြောခွင့်ရက ော်ပါတယ်။ပြီးခဲ့တဲ့ဧပြီလကနေဆက်ရွာပမွန်ကျွန်းကျေးရွာမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ထိပ်တီးတွေ့ဆုံစဉ်ကတိနေနောက်ပိုင်းမှာပျုံယမ်းမြို့ကိုတောင်ကိုရီးယားသမ္မတတွေ့ရောက်လည်ပတ်ဖို့သဘောတူညီခဲ့တာပါ။ပြင်ဆင်မှုတွေလုပ်နိုင်ဖို့အတွက်အထူးကုသလဲတွေဆီလိုရေးတောင်ကိုရီးယားဘက်ကဒီကနေ့တောက်ကြတဲ့အစောပိုင်းမှာကန့်လန့်ခဲ့တဲ့အပေါ်လက်ခံကြောင်းမြောက်ကိုရီးယားဘက်ကနေ့လယ်ပိုင်းမှာအကြောင်းပြန်ကြားခဲ့တယ်လို့တောင်ကိုရီးယားအစိုးရပိုင်ရွေးနှက်သတင်းဌာနကပြောပါရယ်။
ကမ္ဘောဒီးယားနိုင်ငံမှာရှုံမှုနဲ့ဆက်ဆွဲခံခဲ့ရတဲ့ဩစတြေးလျနိုင်ငံသားရုတ်တံရိုက်ကူးထုတ်လုပ်သူ James Richardson ကိုတရားရုံးကထောင်ဒဏ်6နှစ်ဆင်ခြင်ချလိုက်ပါတယ်။ဗန်နိုင်ငံအတွက်တရှုံလုပ်ပေးနေတယ်လို့ဆိုတာကိုဆိုရရှင်တွေဘက်ကတင်ပြနိုင်ငံရင်းမရှိပေမဲ့တရားရုံးကအပြစ်ပေးလိုက်တာပါ။တရားသူကြီးကစီရင်ချက်ကိုကြေညာပြီးနောက်မှာတော့အသက်69နှစ်ရွယ် Richardson ကမယုံကြည်နိုင်လောက်အောင်ဖြစ်ရတဲ့အကြောင်းတရားခွင်မှာပြောဆိုခဲ့ပါတယ်။တရှုံမှုနဲ့ဆက်ဆွဲချက်မှာဗန်နိုင်ငံအတွက်လုပ်ပေးခဲ့တယ်လို့ဆိုပြီး14လကြာဖက်စီရုံးတွေဆစ်ဆင်းမှုတွင်တခြားလုံးမေးခွန်းထုတ်ခဲ့တာကိုလည်းအပြစ်ပေးဖို့ထပ်မံတောင်းဆိုခဲ့တာပါ။
တဲ့ကံပတိပခါရဖြစ်ပွားနေတဲ့ယမန်နိုင်ငံအနီးအေဒင်ပင်လယ်ကွင်းမှာလက်နက်မောင်းခိုမှုတစ်ခုကိုကြားဖြတ်ဟန်တာနိုင်ငံကြောင်းအမေရိကန်ရေတပ်ကပြောဆိုလိုက်ပါတယ်။အမေရိကန်အမတ်ငါရေတပ်ရဲ့တာဝန်ပေးချက်အရဒေတာရဲမှာရောက်ရှိနေတဲ့မစ်ဆိုင်တုံးဒ US Jordan Dunham ဖြတ်တင်မော်ဟာအေဒင်ပင်လယ်ကွင်းထဲကနိုင်ငံတကာရေပိုင်နယ်မှာဥရင်မဲ့လက်နက်တင်ပို့နေတဲ့နိုင်ငံမဲ့ဆက်လေတစ်စင်းကိုဖမ်းဆီးခဲ့ကြောင်းအမေရိကန်ရေတပ်ကကြေညာချက်ထုတ်ပြန်ခဲ့တာပါ။ဆက်လေငယ်နဲ့လက်နက်မောင်းခိုနေတယ်လို့ဆိုတဲ့မှတ်တမ်းတင်ဗီဒီယိုတစ်ခုကိုလည်းအမေရိကန်စစ်တပ်ကဒီကနေ့အစောပိုင်းမှာပဲထုတ်ပြန်ခဲ့ပါတယ်။ပါရှန်ပင်လယ်ကွင်းဒေသမှာ၃လရှိတဲ့ရိုးရာလေတစင်းဘော်ကနေဖမ်းဆီးလိုက်တဲ့ဆက်လေဘော်ကိုဖုံးကွယ်ထားတဲ့ထုတ်ပေါ်တွေပြောင်းရွှေ့နေတာကိုအမေရိကန်ဖြတ်တင်ဘော်ကထောက်လန့်တွေ့ရှိကြတာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြခဲ့ပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ။ VOA နေအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲVOA ရဲ့ internet ဆာမျက်နှာ burmese.voanews.com ကနေကျွန်တော်ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်နားဆင်နေပါလေခင်ဗျာ။အခုတော့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြသွားမှာဖြစ်ပါတယ်။တမကအဖွဲ့စည်းပေးထားတဲ့လွတ်လပ်သောစုံစမ်းရေးကော်မရှင်ရဲ့ရခိုင်ခီးစဉ်ဒီကနေ့စတင်လိုက်ပါပြီ။ရခိုင်ပြည်နယ်မောင်နှုတ်ကိုတွားရောက်ကြမဲ့ဒီစုံစမ်းရေးကော်မရှင်အနေနဲ့ရခိုင်ခီးစဉ်အတွင်းနှစ်ဖက်အတိုင်းဝန်းအပြင်ရခိုင်ဒေသခံတွေ၊ထန်းဒီတိုင်းသားနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေလူမှုဖွဲ့စည်းတွေနဲ့တွေ့ဆုံမှုကိုလည်းပြည်내လွှတ်တော်ကိုယ်စားလှယ်တွေကအကြံပြုတိုက်တွန်းပါတယ်။ကုလနဲ့နိုင်ငံတကာဘက်ကရခိုင်မြောက်ပိုင်းအစီရင်ခံစာထွက်ပေါ်နေချိန်မှာပဲအခုလိုအစိုးရဖွဲ့စည်းပေးတဲ့ကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုအပေါ်မှာတော့စောင့်ကြည့်ရမှာဖြစ်တယ်လို့ရခိုင်အကဲခတ်တွေကတုံ့တက်ပါတယ်။မတ်စုမွန်ကအသေးစိတ်ကိုတင်ပြမှာပါ။
ရခိုင်မြောက်ပိုင်းက ARSA အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမြမအစိုးရတပ်တွေနဲ့လုံခြုံရေးတပ်တွေဘက်ကနေပြည်တော်ရှင်းလင်းရေးလုပ်တဲ့အခါမှာလူခွေချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တဲ့ဆိုပြီးကုလသမဂ္ဂလုံခြုံရေးကောင်စီနဲ့နိုင်ငံတကာရဲ့ဆွတ်ဆွဲမှုဖိအားတွေများလာချိန်မှာပဲရခိုင်လူခွေချိုးဖောက်မှုဆွတ်ဆွဲချက်တွေကိုစုံစမ်းစစ်ဆေးနိုင်မှုဆိုပြီးပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့ကဖိလစ်ပိုင်နိုင်ငံကဒုနိုင်ငံသားရေးဝန်ကြီးဟောင်းတာမတ်ကြီးရိုဆာရီယိုမေနာလိုဦးဆောင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုနိုင်ငံတော်သမ္မတကဖွဲ့စည်းပေးလိုက်တာဖြစ်ပါတယ်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းပြီးတစ်လကြာမြင့်ချိန်ဒီကနေ့ဩဂုတ်လ31ရက်နေ့မှာတော့အဲ့ဒီကော်မရှင်ရဲ့ပထမဦးဆုံးအကြိမ်ရခိုင်ပြည်နယ်ခီးစဉ်စတင်လိုက်ပြီးဖြစ်ပါတယ်။ကော်မရှင်အဖွဲ့ဟာပထမဦးဆုံးရခိုင်ပြည်နယ်စစ်တွေမြို့ကိုတွားရောက်ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်။နောက်ပြည်နယ်အစိုးရတာဝန်ရှိတဲ့သူတွေလိုက်ပါပြီးတော့ရခိုင်ပြည်နယ်မောင်နှောဘက်ကိုခီးဆက်နေကြတာဖြစ်ပြီးမောင်နှောဒေသတွေကဒုက္ခသည်စခန်းတွေမွတ်စလင်ကျေးရွာတွေနဲ့ဒေသခံတွေကိုတွားရောက်တွေ့ဆုံမှုရှိနေပါတယ်။အခုလိုမျိုးအစိုးရကဖွဲ့စည်းပေးလိုက်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့ရခိုင်ခီးစဉ်အပေါ်မှာတော့ရခိုင်ပြည်နယ်လွတ်တော်ကလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးထွန်းတာစိန်ကကော်မရှင်အနေနဲ့အမှန်တကယ်ဖြစ်ပျက်ခဲ့တဲ့ရခိုင်ပြည်နယ်ရဲ့ဖြစ်စဉ်ဒေသတွင်းအခြေအနေနဲ့အနေအထားတွေကိုသိရှိစုံစမ်းနိုင်ဖို့ဆိုရင်တော့ရခိုင်ပြည်နယ်အတွင်းကလူထုကတင်မြောက်ထားတဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးသင့်တယ်လို့အကြံပြုပါရစေ။
ကျွန်တော်တို့ဒီရခိုင်အရေးကိစ္စအတွက်ပေါ့နော်အဓိကရခိုင်လူထုကိုကိုယ်စားပြုတာကကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေပါအရေးကြီးတဲ့ဒီလွတ်တော်ကိုယ်စားလှယ်တွေနဲ့ရခိုင်ကိုခုဆင်းလာတဲ့ဒီကော်မရှင်အနေနဲ့တော့ရခိုင်ပြည်သူလူထုနဲ့အနည်းဆုံးဆုံးဖြစ်တဲ့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေနဲ့တော့ပြည့်ပြည့်နေလို့ထင်ပါတယ်။အသက်စကားကိုပဲအခြေခံလို့မရဘူး။ဘာလို့လဲဒီရခိုင်ပြည်သူလူထုဘက်ကအမှန်တကယ်ဒီမောင်တော်ဒေသမှာပြည့်ပြည့်နေတဲ့အခြေပြက်တွေပြီးတော့အမှန်တကယ်ခံစားနေရတဲ့ရခိုင်လူထုဖက်ရဲ့အကောင်ကိုလည်းနားထောင်ခဲ့မယ်လို့ပဲမြင်ပါတယ်
။ရ ရခိုင်ပြည်နယ်ရဲ့အရေးဟာရေရှည်ဖြစ်ရှင်းရမယ်တိမ်မွေ့နန်းနဲ့တဲ့ကိစ္စရဲ့ဖြစ်တယ်လို့တစ်ဖက်လူမှုအတိုင်းဝိုင်းကြားခိုင်မာတဲ့ယုံကြည်မှုတိဆောက်ရမယ်အနေထားပေါ်မှာတော့ရခိုင်ကော်မရှင်အနေနဲ့ဒီဒေတာတွေကပြဿနာတွေကိုအမှန်တကယ်သိရှိနိုင်မှုဆိုရင်အခြေယူလေ့လာရမှာဖြစ်တယ်လို့မွတ်စလင်ရခိုင်တိုင်းရင်းသားတွေအပြင်ဌာနတိုင်းရင်းသားတွေနဲ့ပါတွေ့ဆုံမေးမြန်းတဲ
ဒီဘက်ကရခိုင်ဘိုင်းတိုင်းရင်းသားမျိုးနွယ်စုတွေလည်းသိလာဖို့လိုပါတယ်ဒါနဲ့ဆက်အဖွဲ့အစည်းရေချင်မှာနေကနေထိုက်တဲ့လူတွေအကုန်လုံးကဒါစုံစားမှတကယ်ဖြစ်ပျက်တည်းရဲ့အနေအထားကိုသိရမှာပါတရားဥပဒေစိုးမိုးဖို့လိုတယ်ပြီးတော့နောက်တစ်ခါပေါ်နေတဲ့နှခုကြားမှာရုပ်တင်မှုတွေဆောက်ဖို့လိုတာပေါ့ပြီးတော့မှဒီကျေဒုက္ခတွေတွေလာနေဖို့အတွက်လုံလောက်တဲ့အချင်းချင်းအိုမြာထိုင်ခြင်းဟိုအေးစပြခြင်းအလို့ဂိုင်းဒါတွေလည်းကျွန်တော်တို့ဖန်တီးပေးဖို့လိုပါတယ်ကြလောက်ကန်စားသွားလို့ရတဲ့အဆင့်မျိုးဖြစ်ဖို့အတွက်တော့ကျွန်တော်အစိုးရကတိဆောက်ပေးဖို့လိုတာပေါ့
တကယ်တကယ်နဲ့ကုလသမဂ္ဂကရိုဟင်ဂျာဒုက္ခသည်တွေလို့ခေါ်ဝေါ်ပြီးအစိုးရကမွတ်စလင်ဒုက္ခသည်တွေလို့တုံ့လုံးနဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးရခိုင်ပြည်နယ်မြောက်ပိုင်းကလူခွေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနိုင်ဖို့ဆိုပြီးရခိုင်ပြည်နယ်အတွင်းမှာလွတ်လပ်တဲ့စုံစမ်းရေးအဖွဲ့တွေဝင်ရောက်ခွင့်ရဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကတောင်းဆိုနေကြပေမဲ့လို့မြန်မာအစိုးရဘက်ကတော့ညှိစက်ထားပါတယ်ဒီလိုအခြေအနေမှာကုလဘက်ကဘင်္ဂလားဒေ့ရှ်ဘက်ဒိတ်ချောင်းသွားသူတွေဒုက္ခသည်စခန်းတွေကိုတွားရောက်တွေ့ဆုံမေးမြန်းပြီးကုလအချက်လက်ရှာဖွေရေးအဖွဲ့ကစီရင်ခံစာထွက်လာချိန်မှာအခုလိုအစိုးရကိုယ်တိုင်စုံစမ်းစစ်ဆေးကော်မရှင်ဖွဲ့ပြီးစုံစမ်းစစ်ဆေးနေတဲ့အပေါ်မှာတော့အချိန်နောက်ကျနေပြီဖြစ်တယ်ဆိုပြီးဝေဖန်မှုတွေရှိပါတယ်။နောက်ဒီကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုတွေကိုတော့စောင့်ကြည့်ရအောင်မယ်လို့ရခိုင်ရေးလဲလာကဲခတ်နေတဲ့ဒေါက်တာခင်စောဝင်းကပြောပါတယ်
။ချိန်ကတန်နေလားအောက်သွားပြီနော်။နောက်ကျသွားတာဘာကြောင့်လဲဆိုတော့တော့တကယ် high level ဟာကြီးတွေခတ်ပုံမီ။ဘုရားကပြောလို့ဆိုတာကျတော့အော်ကျွန်တော်ကျမတို့ဘက်ကလည်းလုပ်ပါတယ်။နောက်ကျွန်တော်ကလုပ်ထားတဲ့ဟာပယ်ချထားတဲ့သူပဲခုဘက်ကတခုလုပ်ပါတယ်ဆိုတော့လုပ်ပြရမှာပေါ့။တကယ်ဘာလို့ပြောလဲဆိုတော့ solution လုပ်ပေါ့။အဖြေတော့စောင့်ကြည့်မယ်လေ။နော်အဲ့တန်တရားကျိုးလေးတော့သူကပေးပါတယ်။
ကော်မရှင်ဖွဲ့ဟာရခိုင်ခီးစဉ်မစတင်ခင်ဗတိကြတာပတိနေရုံကတော့တကယ်တော့ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဦးဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်လို့ဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်အစိုးရကဖွဲ့စည်းပေးလိုက်တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့မှာတော့ကုလသမဂ္ဂဆိုင်ရာဂျပန်အမြဲတမ်းကိုယ်စားလှယ်ဟောင်းတန်အမတ်ကြီးနဲ့တကယ်တော့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌဟောင်းဦးမြသိန်းပေါပေါခဒေါက်တာအောက်ထိုးသက်တို့နဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ရှင
်အဲ့ဒါဆင်ရရှင်ရခိုင်ပြည်နယ်ကြီးနဲ့ပတ်သက်လို့အနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်ဖိအားပေးနေချိန်မှာပဲအိန္ဒိချင်းတရုတ်နိုင်ငံကတော့ဖိအားပေးရေးယူတာတွေဟာပြဿနာကိုပြေလည်စေမှာမဟုတ်ဘူးလို့သတိပေးနေပါတယ်မြန်မာနိုင်ငံအပေါ်မတူပွဲပြားတဲ့ပုံစံတွေနဲ့ချိန်ကပ်နေကြတဲ့အရှေ့နဲ့နောက်နိုင်ငံတွေထဲမှာဘယ်သူကအတိုင်းပြည်အတွက်လက်တွေ့အကျိုးများနိုင်ပါသလဲအချက်တဲကြားမှာမြန်မာနိုင်ငံအတွက်မိတ်ဆွေစစ်ဟာဘယ်သူဖြစ်နိုင်သလဲဆိုတာတွေကို VOA ရဲ့စီးနင်းညာတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FIO ရဲ့ဖုန်းနံပါတ်0923923255လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIO ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ FIO ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတရားရည်ရည်ဆိုင်ကပြုစုပါရခြင်
းမနက်ဖြန်စနေည view ရဲ့တရားရည်လိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့ဂျားပြတ်ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ပြကြပါမယ်လာမယ့်နိုဝင်ဘာဂျားပြတ်ရွေးကောက်ပွဲမှာပါဝင်ကြမယ့်ပါတီတွေအနေနဲ့စက်တင်ဘာ3ရက်နေ့ကစပြီးမဲဆွယ်စီဝင်ရေးတွေလုပ်နိုင်ပြီလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပြီးဖြစ်ပါတယ်ဒီဂျားပြတ်ရွေးကောက်ပွဲရလဒ်ဟာ2020ကျင်းပမဲ့ဒီရွေးကောက်ပွဲရဲ့အရှုံးအနိုင်ကိုထင်ရစေလိမ့်မယ်လို့နိုင်ငံရေးသုံးသပ်သူတွေကခန့်မှန်းပါတယ်။ဒီအကြောင်း VOA မြန်မာဝိုင်းသတင်းတော့ကိုစောထက်သတင်းပေးပို့ပါတယ်
။2018နိုဝင်ဘာ3ရက်မှာလုပ်မဲ့ဂျားဖက်ရွေးကောက်ပွဲကိုနိုင်ငံရေးပါတီ25ခုကလက်လက်နေရာ73နေရာအတွက်ရှင်ပြိုင်မှုပြင်ဆင်နေပါပြီ။ရှေ့လစက်တင်ဘာ3ရက်ကစပြီးရပ်ပေါင်း60အတွင်းမှာကိုယ်စားလှယ်69ယောက်ကမဲဆွယ်စီယုံရေးကိုလုပ်ရမှာပါ။ NLD ပါတီကလက်လက်မဲဆန္ဒနဲ့73နေရာစလုံးမှာဝင်ပြိုင်မှာဖြစ်ပြီးပြည်ခိုင်ပြိုးပါတီကတော့ဆယ်နေရာပဲဝင်ပြိုင်သွားမယ်လို့ဆိုပါတယ်။နိုင်ငံရေးအခင်းအကျင်းအရဆိုရင်လက်ရှိအာဏာရနေရဲ့ NLD ပါတီအတွက်စူးစမ်းပန်းစားရှင်ပြန်ရမယ့်အနေအထားဖြစ်နိုင်တယ်လို့နိုင်ငံရေးသုံးသပ်သူတချို့ကခန့်မှန်းထားတာတွေလည်းရှိပါတယ်။ဒီရွေးကောက်ပွဲဟာလာမယ့်2020ရွေးကောက်ပွဲအတွက်အဆုံးအဖြတ်လို့မြူဆပဲ အကောင်းဆုံးရှင်ပြိုင်သွားဖို့လက်လက်မဲဆန္ဒနဲ့စပုံးကူစီနဲ့ကိုက်ညီမဲ့မဲဆွယ်စည်းရုံးရေးကိုလုပ်သွားမယ်လို့ NLD ဗဟိုရွေးကောက်ပွဲအောင်နိုင်ကော်မတီရဲ့ဥက္ကဋ္ဌဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ်
။ကြီးသူရဲ့ဆန္ဒသဘောထားကိုခံယူတာဖြစ်တဲ့အတွက်ဘယ်တော့မှကျွန်တော်တို့ပေါ်ပေါ်ထန်ထန်သဘောထားလို့မရပါဘူး။ဒီ2018ရွေးကောက်ပွဲရလက်က2020ရွေးကောက်ပွဲကိုထင်ဟမဲ့ကိုစားပြုမယ်ဆိုတာကိုတော့ကျွန်တော်ညင်းဆိုပါတယ်။ကြပြရွေးကောက်ပွဲဒီမှာကျွန်တော်အောင်နိုင်မှုနေပါခြင်းဟာအဓိကအပြင်မဲဆန္ဒရှင်တွေပေါ့နော်အောင်မြင်ပြီဆိုပြီးတော့နော်စိတ်ချလက်ချနေခဲ့တဲ့သဘောမျိုးကြောင့်ကျွန်တော်တို့အခုလိုဖြစ်တယ်လို့ကျွန်တော်သုံးသပ်တဲ့အတွက်နော်မဲဆန္ဒရှင်တွေကိုကြပြရွေးကောက်ပွဲမှာအောင်လာနိုင်တဲ့ရွေးကောက်ပွဲဒီမှာကောနော်အပြောင်းလဲဟာမပြီးမြောက်သေးတဲ့အတွက်နော်အပြီးသက်အောင်မရတဲ့ဒီဆက်လက်ပြီးတော့တက်တက်ကြွကြွနဲ့ပါဝင်ကူညီကြဖို့ကိုကျွန်တော်တို့ကဒီမဲဆွယ်စည်းရုံးသွားရမှာဖြစ်ပါတယ်
ပြီးခဲ့2019 AB 1ရက်ဂျားဖြတ်ရွေးကောက်ပွဲမှာလက်လက်မဲဆန္ဒနဲ့19နေရာအတွက်24ပါတီကဝင်ပြိုင်ကြပြီး NLD ပါတီက9နေရာအနိုင်ရရှိပါတယ်ပြည်ခိုင်မျိုးပါတီက2နေရာနဲ့ကျန်တဲ့ပြည်နယ်နေရာအများစုကတော့တိုင်းရင်းသားပါတီတွေကရရှိသွားပါတယ်ပြည်အောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဂျားဖြတ်ရွေးကောက်ပွဲအတွက်အားလုံးပြင်ဆင်ထားပြီးဖြစ်တယ်လို့ကော်မရှင်ရဲ့ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကအခုလိုပြောပါတယ
်မဲဆန္ဒစီရင်ရေးအေကာလာလည်းဖြစ်တယ်နောက်ပြီးတော့အောက်ဟိုကော်မရှင်နေမှာလည်းအစစ်စစ်မှာလည်းပဲတင်နန်းနေပေးနေတယ်မဲယုံနေလည်းပဲသမတ်ပြီးလူပြီးဖြစ်နေပေါ့မဲယုံနေရတယ်နောက်မဲယုံမှုတွေလည်းရေးချွေမဲ့မဲယုံမှုလည်းတင်နန်းပေးမှာပေါ့ဒါတောက်လျှောက်လို့မှာပေါ့နော်အခုပါလားပထမပါလည်းပဲတကားနောက်ဆုံးမဲစင်းချိန်ညာမယ်နောက်ဆက်ကြကြီးနေကိုရွေးကောက်ပွဲမှာအငင်းပွားမှုတွေဖြစ်လာရင်လည်းပဲဘိုးစစ်တိုင်းဒေသကြီးစစ်နောက်ခရိုင်စစ်မြို့နယ်စစ်တွေမှာစစ်တပ်ကြီးနေကြီးကော်မတီတွေလည်းပဲ
လက်လက်မဲဆန္ဒနဲ့စပုံးကူကတော့ပြည်သူ့လွှတ်တော်အတွက်ကံပတ်လက်လဲချတာမွေနဲ့မြင်းချံအမျိုးသားလွှတ်တော်အတွက်ကချင်ပြည်နယ်မြကြီးနားမဲဆန္ဒနဲ့နှစ်တိုင်းဒေသနဲ့ပြည်နယ်နေရာအတွက်ကတော့မတူပီတမူအုတ်တွင်းတပိတ်ချင်းရသိတောင်မင်းဘူးစိတ်ကန်းနဲ့မန္လေးတိုင်းဒေသကြီးရှမ်းတိုင်းရင်းသားမဲဆန္ဒနယ်တွေပဲဖြစ်ပါရဲ့ခင်ဗျာ
ပြည်သူ့တော်ကူဇော်တက်ဖြစ်ပါတယ်မြမတက်မတော်ကာကွယ်ရေးဦးစည်းချုပ်အပါအဝင်တက်မတော်ထေတန်းခေါင်းဆောင်တွေကိုနိုင်ငံတကာရာဇဝတ်ခုံရုံးမှာအရေးယူနိုင်ရေးတောင်းဆိုရင်းတကူတော်ဆန္ဒပြတဲ့ဦးထင်ကျော်ကိုအနာဝိုင်းဒီကရန်ကုန်မှာဒီကနေ့ဖမ်းဆီးလိုက်ပါတယ်ဒီမိုကရေစီရေးစင်စစ်မပြတ်လှုပ်ရှားမှုအင်အားစုကော်မတီ MDCF အဖွဲ့ခေါင်းဆောင်ဖြစ်တဲ့ဦးထင်ကျော်ကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ခါခွေးနဲ့အမှုဖွင့်ထားတယ်လို့ဆိုပါတယ်ဒီအကြောင်း VOA သတင်းတော့မမေခသတင်းပေးပို့ပါတယ်
ဒီမိုကရေစီရေးစင်စစ်မပြတ်လှုပ်ရှားမှုအင်အားစုကော်မတီအဖွဲ့ခေါင်းဆောင်တဦးဖြစ်တဲ့ဦးထင်ကျော်ဟာဒီကနေ့မနက်ပိုင်းမှာရန်ကုန်မြို့မဟာဗန္ဓုလပန်းညံရှိမှာမြန်မာနိုင်ငံကလူသက်တရခန့်စစ်ဘိုလ်ချုပ်ကြီးများကို UN နဲ့ ICC ကနေအ мян ဆုံးလာရောက်ဖမ်းဆီးပါဆိုတဲ့ပိုစတာကိုကင်ပြီးဆန္ဒပြခဲ့တာပါဒီလိုဆန္ဒပြပြီးတိတ်မကြခင်မှာပဲကြောက်တရာစက္ကန့်မှုနဲ့တာဝန်ရှိသူတွေကလာရောက်ခေါ်ဆောင်သွားတာဖြစ်ပါတယ်ဒီမိုကရေစီရေးစင်စစ်မပြတ်လှုပ်ရှားမှုအင်အားစုကော်မတီ MDCF အဖွဲ့ရဲ့ဘိုးကော်မတီဝင်ကိုမတ်ကြီးကဥထင်ကျော်ဖန်ခံရတဲ့ပတ်သက်ပြီးအခုလို VOE ကိုပြောပါတယ
်ပဋ္ဌာန်းကြီးကလည်းဆန္ဒပြရတဲ့အချိန်မှာစက္ကန့်ကလာဖန်လာရောက်ပြီးတော့တောက်တာစက္ကန့်ကလာရောက်ပြီးခေါ်ဆောင်သွားပြီးတော့ရန်ငင်းစက္ကန့်ကိုပို့တယ်ရန်ငင်းစက္ကန့်နေပြီးတော့တရားရုံးကိုပို့တယ်တရားရုံးကနေပြီးတော့ယမန်ယူပြီးတော့ဟိုအင်းစိန်ဆောင်ကိုပို့လိုက်တယ်အင်းစိန်ဆောင်ပို့တာ12နာရီ15မှအင်းစိန်ဆောင်ပို့လိုက်လောဆယ်တော့ကျွန်တော်တို့ကဒီတိုင်းမှဟိုသူ့ရုံးထွက်နေသူ့တရားရုံးအပြင်မှာရန်ဆိုင်နေရတဲ့ဥစ္စာလေးရှိရဲအဲ့ဟာဟိုပဲသွားမယ်ကျန်တာကတော့ကျွန်တော်တို့လောဆယ်ဘာမှတော့ဟိုစောင့်ကြတာလည်းမရှိသေးဘူ
းဥထင်ကျော်ဟာမနေ့ကလည်းရန်ငင်းမြို့နယ်အတွင်းမှာအခုလိုဆန္ဒပြခဲ့ပါသေးတယ်ဒီလိုဆန္ဒပြတာကြောင့်ကြောက်တရားကနေရန်ငင်းမြို့နယ်ကိုဆက်လက်လွှဲအပ်ခဲ့တာဖြစ်ပါတယ်အဲ့ဒီနောက်မှာတော့အင်းစိန်အကျဉ်းတောင်ကိုပို့ဆောင်လိုက်ပြီးဖြစ်တယ်လို့ကိုမတ်ကြီးကပြောပါတယ်ရခိုင်ပြည်နယ်တွင်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့အရာရှိကြီးတွေမှတာဝန်ရှိတယ်ဆိုပြီးထုတ်ပြန်ခဲ့တဲ့ရက်ပိုင်းအတွင်းမှာပဲဥထင်ကျော်ကအခုလိုတကူတော်ဆန္ဒပြခဲ့တာပါမြမအစိုးရဘက်ကတော့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုမူလကလေးကအတိမတ်ပြုလက်မခံထားတဲ့အကြောင်းနဲ့အစီရင်ခံစာပါဖော်ပြချက်တွေကိုလည်းလက်မခံကြောင်းတုံ့ပြန်ထားပါတယ်။ပြည်တွင်းမှာမြမအစိုးရကိုယ်တိုင်ကဗမလိုက်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းပြီးလုပ်ငန်းတွေစတင်ဆောင်ရွက်နေပြီလို့လည်းအစိုးရဘက်ကပြောဆိုထားပါတယ်ရှင
်။မမေခရန်ကုန်မြို့ကနေသတင်းပို့ခဲ့တာဖြစ်ပါတယ်။အခုတော့မြမရေပိုင်နယ်တဲကိုတောင်ဝန်ရှိသူတွေမတိလိုက်ပဲရောက်လာတဲ့နိုင်ငံသားတင်မောကြီးအကြောင်းနောက်ဆုံးရတိထားရတဲ့အခြေအနေတချို့ကိုတင်ပြကြပါမယ်။ ရန်ကုန်တိုင်းသုံးဝမြို့နယ်တမစိတ်တကျေးရွာအနီးမုဒ္ဓမပင်လယ်ကွင်းမှာပန်းရှင်မဲ့နိုင်ငံသားကိုနေတင်မော်ကြီးတစ်စင်းတောင်းတင်နေတာကိုဩဂုလ28ရက်နေ့ကငါးဖန်ဆက်လီတွေကစတင်တွေ့ရှိခဲ့တာပါဒီကနေ့မနေ့ပိုင်းမှာတော့သုံးဝမြို့နယ်ရဲတပ်ဖွဲ့ဝင်တွေနဲ့အမတ်တပြူဟာရဲတပ်အရာရှိတွေကအဲ့ဒီတင်မော်ကိုတွားရောက်စစ်ဆေးခဲ့ကြောင်းအဲ့ဒီတင်မော်ကိုတွားရောက်ကြည့်ရှုခဲ့သူတူက VOA ကိုပြောပါတယ်တင်မော်ပေါ်မှာအန္တရာယ်ရှိတဲ့ဓာတုပစ္စည်းတွေပါလာတယ်ဆိုတဲ့သတင်းတွေလည်းလူမှုကွန်ရက်မီဒီယာတွေမှာပြန့်နှံ့နေတာပါသုံးဝမြို့နယ်ကနေရေမိုင်ခုနှစ်မိုင်အကွာမှာရှိတဲ့အဲ့ဒီတင်မောရှိတာကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တဲ့သုံးဝမြို့နယ်အောင်သာရန်ရက်အုတ်ကျုပ်ရည်မှုဦးအောင်ဖြိုးမြင့်က VOA ကိုပြောပါတယ
်အခုရေတက်ကဒီကအရာရှိတွေအခုတင်မောမှာအခုရှိတယ်လေတင်မောပေါ်မှာဘာလူမှမရှိဘူးဘုံမြစ်ကြီးလည်းမရှိပါဘူးခုကလည်းသူများတွေပြောနေတယ်ဘောလာခါလာဟွာရီပါတယ်ဒီရီပါတယ်ဘာမှမပါဘူးဒီဒီမောပေါ်မှာဟိုဟာအလေးရှိနိုင်တဲ့ဟာတွေပါသလုံးလို့အဲ့လိုမျိုးပြောနေတာဘာတည်းမှမဟုတ်အဲ့ဒါဘာတစ်ခုမှမဟုတ်အဲ့ဒါတော့ပြေးကြတယ်ဒီဒီမောကဟုတ်ကဲ့ကျွန်တော်တို့အဒီမပြုတ်နိုင်သေးတာကဟိုဘလို့ပြက်လာတယ်ဆိုတဲ့ပုံစံမျိုးပဲရှိတယ်ဒါပေမဲ့ဒီဒီမောပေါ်မှာဟိုအခုဘာမှမပါဘူးအဲ့ဒါတော့ပြေးကြတယ
်အခုတွေ့ရှိတဲ့ဆမ်ရာတူလာဂီဆိုတဲ့ဒီမောဟာအင်ဒိုနီးရှားနိုင်ငံမှာနောက်ဆုံးမှတ်ပုံတင်ထားတာကိုစစ်ဆေးတွေ့ရှိရပြီးမြန်မာနိုင်ငံကိုဝင်ရောက်ဖို့မဟုတ်ပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသွားဖို့ဆွဲတင်မောနဲ့ဆွဲလာတဲ့တင်မောဖြစ်တယ်လို့စင်ကာပူနိုင်ငံအခြေစိုက် Smith Service Company ကမြန်မာပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနမြန်မာစေကံအာဏာပိုင်အဖွဲ့ကိုအကြောင်းကြားထားပါတယ်တင်မောဟာအမြင်အရဟောင်းနှံနေပြီဖြစ်တာကြောင့်ဘင်္ဂလားဒေ့ရှ်မှာတန်တိုးတန်ဆအဖြစ်ထူခွဲဖြည့်ဆည်းဖို့တည်လာတာဖြစ်နိုင်ကြောင်းရေချောင်းဆိုင်ရာကျွမ်းကျင်သူတွေကသုံးသပ်ထားပြီးမြန်မာကမ်းခြေဘက်မျောလာတာမျိုးဒါမှမဟုတ်ဆွဲယူမရလို့စွန့်ပစ်ခဲ့တာမျိုးဖြစ်နိုင်တယ်လို့သုံးသပ်ကြပါတယ်ဒီလိုကြီးမားတဲ့နိုင်ငံသားကုန်တင်တင်မောကြီးတစ်စင်းမြန်မာကြီးပိုင်နယ်ထဲဝင်ရောက်လာတာကိုတာဝန်ရှိသူတွေကကြိုတင်မသိရှိခဲ့ဘူးဆိုတဲ့သတင်းတွေကြောင့်လုံခြုံရေးအရသတိရှိသင့်တယ်ဆိုပြီးပင်လယ်ပြင်ဆိုင်ရာကျွမ်းကျင်သူတို့ကသတိပေးထားပါတယ်ခင်ဗျာဗီဒီယိုမြန်မာပိုင်းရဲ့တောက်ကြံနေညနေခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲVOA မြန်မာပိုင်းကတင်ဆက်နေကြရုပ်မြင်သံကြားအစီအစဉ်တွေကိုည9နာရီနေ့9နာရီခွဲအထိ Asia 77ဂျူဒူကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်းမှာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးပါဦးဗျာ
ကလန်တို့ထက်လက်တော်မဲ့ကျွန်မကင်းရကုန်သက်ကတည်ရှိသူတတိရှိသူတန်းပြီတာဝန်ခြေပန်သူတို့အဖြစ်ဘဝတလျှောက်ချင့်ချင်နေတိုင်ခဲ့သူမိတ်ဆွေကောင်းတို့ဖြစ်ကြောင်းဒုသမရအောင်ကျူပိုင်တင်ကပြောလိုက်ပါတယ်တတိ82နှစ်အရွယ်မှာကွယ်လွန်သွားသူမကင်းနှစ်ပေါင်း30ကျော်ကုစားပြုခဲ့တဲ့မဲဆန္ဒနယ်မြေဖြစ်တဲ့အရီဇိုနာပြည်နယ်မြို့တော်ဖီနစ်မှာမနေ့ကကျင်းပတဲ့အောက်မေ့ပွဲအခမ်းအနားမှာပဲဒုသမရအောင်ပိုင်တင်ကမကင်းရဆန္ဒမူနာယူရမဲ့ဇယိုက်လက္ခဏာရှိသူတို့ဖြစ်နေလဲပြောဆိုခဲ့တာပါအောင်နောက်ကိစ္စရောကချိန်တိုကြာခန်းစားခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ကကွယ်လွန်သွားတဲ့စစ်တင်တရေကောင်းလက်ဖြစ်ဝိုင်းရလွတ်တော်အမတ်လက်ဖြစ်တဲ့မကင်းကိုနောက်ဆုံးအချိန်ဖြစ်ကွန်ပျူတာခန္ဓာတွင်ဒီမိုကရက်တစ်ပါတီဝင်တူဖြစ်တဲ့ဒုသမရအောင်ပိုင်တင်ကပြန်ဖက်ရီပူဘလစ်ကန်ပါတီကမကင်းနဲ့မိတ်ဆွေဖြစ်ရင်းနှီးမှုဟာနိုင်ငံရေးသဘောထားကွယ်လွန်မှုတွေကိုကျော်လွှားနိုင်ခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်သူစစ်သုံးပန်းအဖြစ်ဖမ်းဆီးခံခဲ့ရပြီးတဲ့ဗီယက်နမ်နိုင်ငံမှာလည်းကွန်ပျူတာခန္ဓာတွေကျင်းပခဲ့ကြပါတယ်ဗီယက်နမ်ဖွဲ့စည်း200ယောက်ကကိုယ်စားလှယ်နဲ့တခြားလူပုဂ္ဂိုလ်တွေအနှိုင်းမြှော်ကအမေရိကန်တန်ရုံကိုဒီသတင်းပတ်မှာတွားရောက်ကွန်ပျူနှုတ်ဆက်တဲ့အကြောင်းဗီယက်နမ်စိုးရပိုင်တရင်တွေကဖော်ပြခဲ့ကြတာပါတွားရောက်ကွန်ပျူနှုတ်ဆက်သူတွေနဲ့ဗီယက်နမ်ထိပ်တန်းခေါင်းဆောင်တွေကွန်မြူနစ်ပါတီဘုတ်ကော်မတီပြင်ပဆက်ဆံရေးကော်မရှင်ဝန်ကြီးဌာနတွေအစိုးရဌာနတွေအဖွဲ့အစည်းတွေနဲ့ဗီယက်နမ်အမေရိကန်အဖွဲ့ကကိုယ်စားလှယ်ပါဝင်ကြောင်းလည်းသတင်းတွေကဖော်ပြခဲ့ကြတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတရုတ်နိုင်ငံနဲ့ကုန်သွယ်ရေးစပွဲအချိန်မြင့်မှုပြင်ဆင်နေပါတယ်။တရုတ်နိုင်ငံကသွင်းကုန်တွေပေါ်နောက်ထပ်ဒေါ်လာဘီလီယံ20အကွန်တုံးမြင့်မဲ့အစီအစဉ်ပေါ်အများပြည်သူကသဘောထားပြည်နိုင်မှုသတ်မှတ်ထားတဲ့ကာလရှစ်သတင်းပတ်ကုန်ဆုံးနဲ့စတင်မှုပြင်ဆင်နေတယ်လို့လည်းသတင်းတွေမှာဖော်ပြနေကြတာပါ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပါတယ်။အတန်လွှင့်အင်ဂျင်နီယာကတော့ White Zone ညာဖြစ်ပါတယ်။VOA အမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိ9မီတာ7.25ရူကနေထုတ်လွှင့်နေတာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်9နာရီကြာ9နာရီမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါThank you.
This program has come to you from the Voice of America, Washington. From Washington, this is...